ဒီနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်စည်းဝေးမှာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့ရေးထိုးထားတဲ့တနင်္ဂနွေလုံးပြစ်ခတ်ရဲစဲရေးစာချုပ် NCA ကိုပြည်ထောင်စုလွှတ်တော်ကအတည်ပြုပေးနိုင်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးကြပါတယ်။ဒီနေ့ဆွေးနွေးခဲ့တဲ့ကချင်ပြည်နယ်အင်ချမ်းရဲမဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဒွဲဘူးကသူဆွေးနွေးခဲ့တာတွေကိုအခုလိုပြောပြပါတယ်
။ဒီကတော့ဒီသဘောကအစိုးရအခြေခံတွေဒီဥတီချက်ရွယ်ချက်တွေကိုဒီမှာဆွေးနွေးတာပါအဲ့တော့အခြေခံမူတွေအလုံးကောင်းပါလေ။ဆိုတော့နောက်တစ်ခါတို့ဥတီချက်ရည်ရချက်တွေမှာလဲတာဒီချက်ရှိရင်မှာဒီမှာနေအရင်ကြီးဆုံးကတကြီးပေါ့နော်ဥတီချက်ရည်ရချက်မှာကကြီးနေတယ်။ဒီပါဝင်တဲ့သူအလုံးပါဝင်တဲ့နိုင်ငံကြီးပြေဆုံးစွန့်ပြီးလမ်းစဉ်ကိုစတင်ဖို့လုပ်ရဲဆိုတော့နောက်တစ်ခါကဒီဥတီချက်နံပါတ်၄အချက်ဖြစ်တဲ့ဒီတနင်္ဂနွေလုံးချက်ခိုင်းမှုကျေးဇူးတင်ပါတယ်ဆာချုပ်မှာပါဝင်တစ်ပါဝင်ထိုက်တဲ့တိုင်းပလက်နက်ကအဖွဲ့စည်းအားလုံးကအတူတူကွာဒီထိုးရန်ဆိုတာပါလေအဲ့တော့အဲဒီဥတီချဲ့ထဲမှာတော့အတူတူကွာပါဝင်လက်မှတ်ရေးထိုးရန်လို့ပြောပြီးမဲ့အခုကျွန်တော်တို့ရှစ်ဖက်ပဲလက်မှတ်ထိုးထားတယ်ပေါ့နော်အဲ့အတူတူကွာမရှိနေဘူးအဲ့တော့ဒီစာနဲ့အဖွဲ့ကြီးဒီကတမာဘလို့စီစဉ်ရထားတယ်လဲဆိုတာလေဒါပြည်သူအားလုံးသိရှိဖို့ကျမတို့ကိုယ်တိုင်လည်းသိချက်အတွက်အဲ့ဒါကိုလည်းညံထားပါတယ်ဒါကိုအဲဘလို့ဖြေဖို့မလဲဆိုတာလေကျမတို့ဒါမျက်ပြမသိရမှာဖြစ်ပါတယ
်ချက်ခိုင်ဖွံ့ဖြိုးရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်ဦးကလည်းတိုင်းရင်းသားတွေလက်နက်ကင်ရခြင်းအဓိကအကြောင်းရင်းကိုတင်ပြခဲ့တယ်လို့မိုင်းရှင်းလင်းရေးကိစ္စတွေလက်နက်ကိုင်အဖွဲ့တွေကလူသစ်စုဆောင်းတဲ့ကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင်ရပ်သားတွေကိုအကာအကွယ်ပေးဖို့ကိစ္စရပ်တွေကိုတီးခြားကော်မတီတရဖွဲ့စည်းဆောင်ရွက်ဖို့အတွက်အကြံပြုခဲ့တယ်လို့ပြောပါတယ်
။သူတို့တောင်ထဲမှာရပ်သားများအကာအကွယ်ပေးခြင်းဆိုပြီးတော့ကောင်းကင်ပါတယ်။ရပ်သားတွေကနှစ်ဖက်နဲ့နှစ်ဖက်ဖွဲ့စည်းတွေပြတ်တဲ့ခါမှာဘာမှမဆိုင်မင်းနဲ့ဒီဒေသမှာနေတဲ့ဒေသမှာရှိတဲ့တိုင်းရင်းသားညီအစ်ကိုမတွေကနေပေါင်းများစွာဒေသပင်ပွားနဲ့ဒါလို့ရှင်းတယ်ပြီးတော့နေရတဲ့အတွက်ကြောင့်ဒီနေ့လူမှုဘဝတော့ဆုံးရှုံးနေကြပါတယ်။ဒါကြောင့်ဒါပဲကာလမှာဒီလိုတဲ့ပညာရေးကျမရေးစီးပွားရေးလူမှုရေးသွားဝင်နေဒါတွေကိုဒီလိုပါရဲ့လိုအပ်ချက်တွေကိုကျွန်တော်ပြေဆုံးကောင်းမွန်အောင်ကြီးကြားကော်မတီတရားဖွဲ့စည်းပြီးတော့ဆောင်ရွက်သင့်တယ်ကြောင့်ကျွန်တော်အကြံပြုပါတယ်။ဌာဝရငြိမ်းချမ်းရေးရဖို့ဆိုရင်ကျွန်တော်တို့လက်ရှိဝတ်ကြီးတာတွေဆွေးနွေးနေတဲ့အဖွဲ့တွေနဲ့မဖြစ်ပါဘူး။ဌာဝရငြိမ်းချမ်းရေးရဖို့အတွက်အစိုးရအပိုင်းရောလွတ်တော်ပိုင်းရောခေရရေးပါတီရောတိုင်းရင်းသားလက်နက်ကတပ်ဖွဲ့ပိုင်းရောအရပ်ဖွဲ့လူဖွဲ့စည်းတွေရောငြိမ်းချမ်းရေးပတ်သက်လို့ဆွေးနွေးပါတယ်အရွယ်သုံးပါပေါ့နော်ငြိမ်းချမ်းရေးရဖို့အစ်စ်ပါလာကတော့အရေးကြီးဆုံးကဒုနဲ့ဒုယုံကြည်နားလည်ပြီးတော့ဆိတ်ဆွေးကြဖို့လိုပါတယ်ဓမ္မသာလေးနာဝနာကမှဒီတဲ့အောင်မြင်တဲ့ငြိမ်းချမ်းရေးရမှာဖြစ်ပါတယ်
ဒီနေ့ဆွေးနွေးရမှာပါဝင်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးခိုင်မောင်ကြီးကလည်းတနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်လက်မှတ်ရေးထိုးလာရေးကိစ္စကိုသူ့အနေနဲ့အဓိကထားဆွေးနွေးခဲ့တယ်လို့ပြောပါဗျ။အ
ဒီကတော့ဒီ NCA တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးစာချုပ်ဟာလွှတ်တော်ကအတည်ပြုတင်တယ်။သူတို့အဓိကတော့ငင်းချမ်းရေးဒီခုလက်မှတ်ရေးထိုးတဲ့အဖွဲ့၈ဖွဲ့လက်မှတ်ရေးထိုးတဲ့ဒီစာချုပ်ကြီးအောင်တကယ်တမ်းရေးရှိခဲ့ရတာတော့အဖွဲ့ပေါင်း16ဖွဲ့ရည်ဆွဲခဲ့တယ်လို့ကျွန်တော်သိရပါတယ်။ဒါပေမဲ့တကယ်လက်မှတ်ရေးထိုးတာ10ဖွဲ့လည်းဖြစ်တယ်။ဆန်တဲ့ဖွဲ့တွေကလည်းလက်မှတ်ရေးဆိုးလာနိုင်ပွဲရှိတယ်လို့ကျွန်တော်ပြောခဲ့ပါတယ်။နောက်တစ်ခုကတော့ကျွန်တော်အနေနဲ့တော့ဒေယွာမှာစစ်မဖြစ်ရင်လည်းပဲဒေယွာငင်းချမ်းနဲ့တစ်ဖွဲ့နဲ့စစ်မဖြစ်ဘူးဆိုရင်အဲ့တစ်ဖွဲ့နဲ့ငင်းချမ်းနဲ့အဲ့တော့ကျွန်တော်ငင်းချမ်းရေးလိုအပ်ပါတယ်။ပွဲတွေကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုကျွန်တော်တို့ရှင်းညာတင်တဲ့စာနာထောက်ထားတင်ဆိုတာနဲ့ပြီးတော့ဒီစာချုပ်ရဲ့နောက်ဆက်တွဲအလုပ်တွေဖြစ်ခုဒီမှာဘူပေါင်းရေးဆွဲတာလည်းဒါပြီးခဲ့ပြီ။လာမယ့်အစိုးရတစ်အနေနဲ့လည်းဆက်လက်မှဒီငင်းချမ်းရေးလုပ်ငန်းတွေကိုအစိုးရတစ်အနေနဲ့ပေါ်ထောင်သွားဖို့တနည်းလုပ်ငန်းစီများနဲ့အတူပေါ်ထောင်သွားဖို့ဖြစ်လာနိုင်ပါတယ်လို့ကျွန်တော်တို့ထည့်ဆင်းနေခဲ့ပါတယ်
။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့တို့လက်မှတ်ရေးထိုးထားတဲ့တနင်္ဂနွေလုံးပြစ်ခတ်ရစဲရေးစာချုပ်ကိုလွှတ်တော်ကိုယ်စားလှယ်15ဦးကဆွေးနွေးဖို့ရှိရမှာဒီကနေ့12ဦးပဲဆွေးနွေးနိုင်ခဲ့ပြီးနောက်ထပ်3ဦးဆွေးနွေးဖို့ကြံနေသေးတဲ့အတွက်မနေ့ပြန်ကျင်းပမဲ့ပြည်ထောင်စုလွှတ်တော်စည်းဝေးမှာဆက်လက်ဆွေးနွေးပြီးမှအတည်ပြုမှာဖြစ်တယ်လို့သိရပါပါတယ်ရှင်။